American ပြည်အောင်စု Texas ပြည်နယ်မှာတမန်တော် Mohammed နဲ့ပတ်သက်တဲ့ရေးဆွဲတဲ့ကာတွန်းပြိုင်ပွဲကျင်းပရာနေရာအပြင်ဘက်မှာတနင်္ဂနွေနေ့နှောင်းပိုင်းကရဲတို့ရဲ့အဆိုကျောင်းလုံးကျုံရေးကိုတနက်နေ့စတင်ပစ်ခတ်တယ်လို့ဆွဆွဲခံရပြီးတော့ရဲကပစ်သက်လိုက်တဲ့အမျိုးသား2ဦးရဲ့နေအိမ်တိုက်ခတ်တွေကို American အာဏာပိုင်တွေဝင်ရောက်ရှာဖွေနေကြပါတယ်Texas ပြည်နယ်ရဲ့မြို့တော် Dallas မြို့အပြင်လေးကဂါလန်မြို့မှာဖြစ်ပွားတဲ့ပစ်ခတ်မှုအတွင်ဒဏ်ရာရသွားတဲ့လုံခြုံရေးအရာရှိကိုတော့စေယုံကနာတင်ခဲ့ရပြီးတော့အခုတော့ပြန်ဆင်းသွားပါပြီ။တနက်သမားတွေရဲ့ကားမှာဘုံရှိနေနိုင်မလားဆိုပြီးတော့လဲတာဝန်ရှိသူတွေရှာဖွေခဲ့ကြပါတယ်။ Arizona ပြည်နယ်ကအဲ့ဒီအမျိုးသား2ဦးရဲ့အမိကိုတော့တာဝန်ရှိသူတွေထုတ်ဖော်မပြောသေးပေမဲ့လည်းသတင်းတွေထဲမှာတော့အဲ့ဒီတဲက2ဦးဟာ Elton Simpson ဖြစ်တယ်လို့ဖော်ပြနေပါတယ်။American လွတ်လပ်မှုအကာအကွယ်ပေးရေးအစာပြိုးလုံဆောင်မှုအဖွဲ့ကစီစဉ်ကျင်းပတဲ့ကာတွန်းပြိုင်ပွဲမှာအနိုင်ရသူကိုစုစည်းဒေါ်လာ1000ချီးမြှင့်ပါပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အစ္စလမ်အစွန်းရောက်တွေရဲ့အကြမ်းဖက်ခြမ်းခြောက်မှုတွေကို American တို့စိုးကြောက်မှာမဟုတ်ဘူးဆိုတာကိုစားပြုတယ်ဆိုတဲ့ဒီပြိုင်ပွဲမှာကာတွန်း350ကျော်ဝင်ရောက်ရှင်ပြိုင်ထားတယ်လို့သူတို့အဖွဲ့ရဲ့ website မှာပြောထားပါတယ်နေရရွှေပြောင်းလာတဲ့မွတ်စလင်တွေကိုအမေရိကန်ပြည်အောင်စုကလက်မခံသင့်ဘူးလို့အရင်တစ်ခါကပဲပြောထားတဲ့အစ္စလမ်ဘာသာကိုဝေဖန်သူ Dutch နိုင်ငံရေးသမား Heath Velder ကအဲ့ဒီအခမ်းအနားမှာအဖွင့်အမိန့်ကိုပြောတာပါတမန်တော်မိုဟာမက်နဲ့ပတ်သက်ပြီးတော့ကာတွန်းရေးဆွဲတာဟာအစ္စလမ်ဘာသာကိုစော်ကားမှုဖြစ်နေမွတ်စလင်အများအပြားကယူဆထားပါတယ်ရှင်